Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ် January 5ရက်ပုဒ်တဘူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light meter 1925.30 နဲ့ Light meter 190တို့ကနေဓာတ်ရိုက်နာဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဆက်ထုတ်လွှင့်ပေးနေပါမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင
်ဘေးရန်ကင်းကြပါစေခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံအခြေအနေဟာပြည်တွင်းစစ်ဖြစ်ဖို့အားလုံးပြည့်စုံနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောလိုက်တာနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာအခြေအနေတွင်ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကျော်သိန်းတို့ပြောပြအောင်ပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရထိတန်းသတင်းတွေနဲ့အတူသတင်းပြပုချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကရင်ပြည်နယ်ဖားပုံဘက်မှာမြန်မာစစ်တပ်ဘက်က၄ကြောင်းတုံးတိုက်ခိုက်တာနဲ့ပတ်သက်ပြီ
းကျဲတိုက်ပြီးမရှိလာတယ်လို့တပည့်တွေကအေးချေရတော့၆လုံးပြစ်ပြီးသွားတယ်လို့အဲဒီမှာသတင်းတင်ကြတာမျိုးရှိတယ်ရပါပြီရတာတော့ထိခိုက်တယ်ရရှိမှုတော့မရှိဘ
ူးတမဟာငါပြောခွင့်ရဘိုမူဆော့ကလေတို့ပြောသွားတာပါဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်တခါကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာကြီးစင်ညောင်မတ်တွေအပါအဝင်ရန်ပြည်မြောက်ပိုင်းစစ်ရေးအခြေအနေစတဲ့ဒီလိုရန်ကုန်ကသတင်းပို့ပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်းကအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့ဥတင်မောင်တန်တို့ကပြောပြပေးမှာပါရှင
်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်ချင်းနီအားလုံးပြည်စုံနေတယ်လို့ရှစ်တော်ကျနိုင်ငံများအဖွဲ့အာဆီယံအလှည့်ကြောဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံနိုင်ငံခြားရေးဝန်ကြီးကတင်းလာလီမှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိသည်အဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Aishak Institute ကကမ္ဘာ့ထာတူကျင်းပတဲ့ဟော်ပြောဆွေးနွေးပွဲတစ်ခုအတွင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Prak Sokhon ကအဲ့လိုပြောခဲ့တာပါမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကျပ်တဲဟာနှစ်ဆိုင်လာနေပြီးစီးပွားရေးနဲ့ကျန်းမာစီးပွားရေးကျန်းမာရေးနဲ့လူသားစာနာမှုအကျပ်တဲစီဥတည်သွားပြီလို့ဝန်ကြီး Sokhon ကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနဲ့ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများပြားရှိနေပါတယ်အကြမ်းမဖက်အာဏာဖီဆန်ရေးစီရမ်လှုပ်ရှားမှုကိုလူလူကဆင်နွှဲနေကြပါတယ်နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝတ်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုဝန်ကြီးဆိုခွန်ကပယ်ချပြီးကမ္ဘောဒီးယားနိုင်ငံရဲ့လက်ငင်းအာရုံစူးစိုက်မှုကမြန်မာနိုင်ငံအခြေအနေတိုးတက်လာရေးဖြစ်တယ်လို့ဆိုခဲ့ပါတယ်ဒီအတွက်ဂျိုးပန်အားထုတ်မှုတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တရက်နဲ့အာဆီယံခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့၅ချက်ပါပုံသဘောထားတို့အပေါ်ဆက်ပြီးအလေးထားလုပ်သွားမယ်လို့လည်းကမ္ဘောဒီးယားဝန်ကြီးဆိုခွန်ကပြောခဲ့ပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံနိုင်ခြင်းအလားအလာပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကခုလိုညွှန်ဆိုလိုက်ပါတယ်။
ကျွန်တော်သိတာတော့မရှိပါဘူးဗျာ။ရာဆိုရဖိုင်ဆိုင်ရတဲ့တွေ့ဖို့တော့ရှိပါလိမ့်ကျွန်တော်တို့ဝါရနှစ်နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ
်ဝန်ကြီးချုပ်ခွန်ဆိုင်ရခီးစဉ်တွင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကအခုလိုညွှန်းဆိုလိုက်တာပါဝန်ကြီးချုပ်ခွန်ဆိုင်ဟာတောက်ချာနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့သတင်းတွေမှာဖော်ပြကြပြီးမြဲစစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူးဒီကိစ္စမှာမြန်မာအရက်ဘက်လူအဖွဲ့အစည်းတွေကမကကမ္ဘောဒီးယားအရက်ဘက်လူမှုအဖွဲ့အစည်းတွေကပါကန့်ကွက်ထားကြပါတယ
်။အမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကကွန်ဂရက်လူတော်အဆောက်အဦကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့တာနဲ့ပတ်သက်ပြီးတမိုင်းဆိုင်ရာအရေးကြီးတဲ့အကြောင်းအရာတွေသမ္မတဂျိုးဘိုင်ဒန်ကမနေ့ပြန်မှပြောဆိုမှုအစည်းအဝေးနေပါတယ်။တိုက်ခိုက်ခံရတာတနည်းပြည့်တဲ့နေ့မှာပဲဒုသမ္မတကမလာဟဲရစ်နဲ့အတူသမ္မတဘိုင်ဒန်ကလူတော်အဆောက်အဦစနေခမ်းမတွေကနေမင်းငုံပြောဖို့အစီအစဉ်ထားတာပါအမှန်တကယ်ဖြစ်ပျက်ခဲ့တာတွေနဲ့ဒီမိုကရေစီအစိုးရပေါ်အင်ဒရယ်ကြောက်ရောက်စီခဲ့တဲ့အကြောင်းအရာတွေကိုပြောဆိုပြီးနှစ်ပတ်လည်အောက်မေ့ဝယ်အထိမ်းအမှတ်ဖြင့်လွတ်တော်နဲ့ဖွဲ့စည်းပုံကိုအသက်ပေးကာကွယ်ခဲ့သူတွေကိုဂုဏ်ပြုမှာဖြစ်တဲ့အကြောင်းအင်ဒရယ်ပြောခွင့်ရဂျန်ဆာကြီးကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ဒီတော့တွင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ပြန်ဇန်နဝါရီလ6ရက်ကြာသပတေးနေ့ဖလော်ရီဒါမှာကျင်းပဖို့အစီအစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကိုပယ်ဖျက်လိုက်တဲ့အကြောင်းကြေညာပါတယ်သူဘက်ကနစ်နာဆိုးဆုံးခဲ့မှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောမယ့်အစားဒီလောက်ကိုအရီဇိုနာပြည်နယ်မှာကျင်းပမယ့်လူမှုစုစုပေါင်းမှာချပြသွားမယ်လို့သမ္မတထရမ့်ရဲ့မင်းကြီးကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့မှားယွင်းတဲ့ကြေညာချက်တွေကိုသမ္မတဟောင်းထရမ့်သတင်းစာရှင်းလင်းပွဲကနေထပ်ပြောနိုင်တယ်လို့ Tudogu, Sinigere Kisabo, Sulvansi Sinide Comedy U, Tamaratranga, Sanji Wiban Josu, Melu Nolinavare, Fedre Suyane, Dine Yugo Yashi Vigaro, Yugo Bueha, Tiam Nadare, Yugo Buesragu, a changing Tianle Pishin Havare.
No Korea, Perenda Donjilo, Yusare, Donjigo, Pilot, Santa like Elo, Tangoriane, Japanuga, Bodunega, Piovare, Japan Wunjijo, Fumio Kishira, Tarela Dego, Bodunega, Akulo, Piovare.
昨年来、北朝鮮が連続してミサイルを発射しているということ。
まあ、2回、ロジーを設立したデータで、セミカウンジャー、ジャパン、スウェアが夜勤がでポビ、サウンジービー、デーゼイ、イボー、シーズン、ドンタチェド、メロ、ウニジョガ、ピョードケラワ。コーニングアニー、シェベガウラ、ペネベシゴ、ドンジーズ、ピロケラ、ピデロ、ドンゴリア、ブドレス、ウジー、チョミア、ペガレ、ピョーパレ。サンタピロダハ、ペレイダ、ドンジー、パウンモヤレロ、ジャパンが自作、タガレ、ショバレ、タビメ、ドンジミューサガーサ、ベラウウウヨビ、ベマジャゲレ、ソレ、テイゼイビグロ、マディアパウ。クロドンジピロダガ、ヤクウヤガンザン、ケンジョウアイエンニコ、メゴンピ、ジェネゲジャマ、ピロライダ、ピバレ、エリメゴマロ、ケンジョウアガ、シバイドカビゴ、ザンビ、ドカビ、セイケサリゴ、マジョジャゲバブ。
And then Nava and Mavada Sizeneco. Now I go Nagane Senaiti. I told me that Seco Kilohat Singa Lingatonia. I told me that Nasanga Kilohat Titi Shekontonia. I told me that Donzene Kilohat Kotonton Naropin. Senate Ningrima. I let me that Diagoze Kilohat Singa Kongangani Pure Torian Pinivaration.
Yurigane Bodunia Vedrenego Sabido Danivare.クサムノミネ、オミクロン、コビリザン、ヨガジャー、ヨガクサム、セミンデニマテビ、ラメルリンバディ、デマ、アトーグ、アピンタイン、サイアリ、メル、タマラジュバイランガ、インアニマティ、ビゲバレ、コビリン、サイア、トンビアン、ロソン、ヨフェネ、インアニガ、クリソン、スニビレナウ、タマラバイランガ、エルディ、ビゲラバ、ジャナルマ、シタビダアポ、クエンガン、ユジャバー、ロ、タマラバイランガ、アメリカン、ナインアリゴ、タイドングル、ガウセムトウ、ベドムソ、パー、アトンビア、ジェマ、ピザ、マシバウル、ビョゲバレ、レシマ、コビヨガシミシ、サンダセセレッジシリ、テランイレボ、アメリカネガナリ、アトーグ、マジメレチネジャラゴレ、タマラバイダンガ、テズンジョスウゲビ、アピカウェセネ、ヨガサンダム、ボビ、ジェジェテンデンジャー、ロドバメル、クリビゲバレ、ジャナルトダムリ、ジャニバレル、タマラバイダンガソビ、ファイザー、コビ、クダセリア、ジェットセダンガニ、タネセティ、マユウ、トゥソヤフェグ、ヨンジャータレル、ジョゲバレ。
アシャプシーフェイデータルマ、ウビクロネコビク19、クサムレシーラレトエ、アタイダティアティ、ガザーラレシーリバレ。ティオレンガレバンガ、ルウィー、ティタタマッタンシーレ、ユチョミュガ、ルレゴ、ピントクエン、ペペ、ガザライバレ。パマゾガンダ、ペペンゲレ、シアミュマロ、ウミクロンジャナムトエ、ダウンウィンシーズ、コミュニパディガ、ガウザミヤゴ、チョケビレダウ、タディアミヤキ、レチェレタナ、チゲゴ、チョウライバレ。February la lia ni ma sa ni me sa ya di olambi bwe miuro bwe dwe miuro Beijingu loa ma da wun tret dwa la jawu diyo suwa ga tamalai ba de Beijingu de riga le jyoti sin pita la gu lam khan jaro wabu Hong Kong ma lo Omicron piana na ya ma ka di Pacific ni jang lai li yin wun nan wun ne sasa ni la gu dwea ba de Australia, Britain, Canada, Bindi, India, Pakistan, Philippine, American ni nga ki de li jang lai nwe na pacha pek bian lai ba de In Yanga Malay Kusamu, the Nga Tong Shitong Kuzak, Nga Tay Shitong, Nga Tong Shitong, Tikamakana, Nga Tong Shitong Kuzakuna Utrishi Abare, Lungare, Liaga, Trigger, Ted, Nasate Laraba, New Delhi, Nivina Mu, Bengaluru Ruma, Lame, Yetarba, Go, Indian Matria, Gada Chadri, Tore Pare, Javananga, Uginawa, Choma, Dog, Omicron Bodri Raga, Maniga, Nasate Larago, Bodulima, Trishi Abare, Darwin Shidu, Riga, Gada, Baby Mosilani Jabare.オーストリアまで、クサムが、ボドニマ、ドンヤサダイ、サニエテライパレ。セヨンディネ、ボスセイア、ニアリマ、マナイマネキラジャー、ウビクロンボーカイグレゲボネ、パテド、ルルヤ、ウィファナビ、ドミアランニバレ。
ネモネンジジジャガレ、メリガンジランズ、シベセンティダ、ワシェダミューロニ、ファジニアティネ、ウィディラマジゴマ、セネラニネインアニリガ、ガリ、ヤネチビヨ、ナイネセジョ、ペミニゲバレ。ギニマロ、ウィディラマジゴ、ピアンプンハイメル、ノリアバレ。 ရင်တိုင်းမှုတွေဆက်တိုက်ဖြစ်ခဲ့တယ်လို့ရေခဲမှအောက်အေးတဲ့ရာသီဥတုကြောင့်လမ်းမော်ပိတ်မိနေတဲ့အထက်မှာဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှတင်ကိန်းနဲ့ပေါင်းပါတယ်။နေမုံတိုင်းကြောင့်၆ဘိန်းကုန်တင်ကားကြီးတစ်စီးတိုက်မိပြီးလမ်းတစ်ဖက်စလုံးပိတ်သွားခဲ့တာပါ။ထိခဲ့ဒဏ်ရာရတဲ့သူမရှိပေမဲ့ကားရန်ကြီးဟာ48မိုင်လောက်ရှည်ခဲ့ပါတယ်။တပေလောက်ထူတဲ့နှင်းတွေကြောင့်မှဓာတ်ဆီတက်တောက်သွားတယ်လို့အစားအသောက်အကူအညီလိုအပ်တဲ့အကြောင်းလူမှုကွန်ရက်တွေကလည်းအကူအညီတွေတောင်းခဲ့ကြပါတယ်။ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှတင်ကိန်းကတော့သူပုံမှန်2နာရီလာရတဲ့ခီးအခု19နာရီကြာနေပြီဖြစ်ပြီးတော့ဝါရှင်တန်မြို့နာမရောက်သေးဘူးလို့အဲ့ဒီချိန်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်ဒီကနေ့မှာတော့ရာသီဥတုအပူချိန်ပြန်တက်လာပြီးနှင်းတွေပျော်သွားချိန်မှာလမ်းတွေနဲ့ကားပြတ်တွေကိုရှင်းလင်းနေကြပါတယ်ဖြစ်နိုင်ရင်တော့ I-95 အဝေးပြေးလမ်းမကြီးကိုရှောင်ပြီးတော့မောင်းကြဖို့ကားသမားတွေကို Virginia ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam က Twitter ကနေရေးသားသတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တွေဖွင့်ထားတဲ့ဈေးဆိုင်3,000ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘူဒူဇာနဲ့တိုက်ချက်ဖျက်ဆီးလိုက်တဲ့အကြောင်းအစိုးရကအင်္ဂါနေ့ကအတည်ပြုပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာဒုတိယမင်းကြီးရှမ်ဆုဒူဇာက AFP သတင်းဌာနကိုအတည်ပြုပြောကြားခဲ့တာပါအခုလိုဖျက်ဆီးခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေတောင်းချီတင်လာပါတယ်လို့ရိုဟင်ဂျာအသိုက်အဝန်းကောင်းဆောင်တဲ့လူခွေရေးတက်ချောက်လှုပ်ရှားသူဥက္ကမောင်ကဆိုပါတယ်အခုညီပေးတဲ့စရရိခါခွဲရန်ကလည်းရော့ရော်လာနေပြီးဒုက္ခသည်တွေကအဲ့ဒီဆိုင်လေးတွေကိုမိခိုအားထားနေရတာဖြစ်တယ်လို့ဥက္ကမောင်က AFP ကိုပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ရိုဟင်ဂျာဒုက္ခသည်စခန်းအတွင်း COVID-19 ရောဂါကူးစက်နေရခံစားနေရတဲ့လူနာတွေကိုကုသပေးနေတဲ့ဆေးရုံမီးလောင်ပျက်စီးခဲ့တာကြောင့်ဆေးရုံအစိမ့်ပိုင်းတချို့အကြီးကျယ်ပျက်စီးခဲ့ပါတယ်။ထိခိုက်ဒဏ်ရာရတာတွေတော့မရှိတဲ့ကြောင့်ကုလသမဂ္ဂကတင်ထုတ်ပြန်ထားပါတယ်။မကြောင်ခင်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်ဆနိုင်မယ်လို့မျှော်လင့်တဲ့အကြောင်းရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအကူအညီပေးရေးဖွဲ့ IOM ကပြောကြပါတယ
်။တူချွေရဲ့အကြီးဆုံး၅ဆင့်မှာဗူဒူးနဲ့ဗူဒူးနဲ့မနေ့ပိုင်းကကျင်းပတဲ့နှစ်သစ်ချူနာ၅ဒီလန်ပွဲမှာ217ကီလိုအလေးချိန်ရှိတဲ့ချူနာ၅ကြီးကိုရန်ငွေ 16.88 တန်းအမေရိကန်ဒေါ်လာ 3,400 ကျော်နဲ့ဒီလန်စီအမြင့်ဆုံးနဲ့ရောင်းချခဲ့ရပါတယ်။ဂျပန်ထူနာ၅ဆီနှစ်ဆင်လီလန်အမြင့်ဆုံးဈေးဟာကျဆင်းလာနေတာ၃နှစ်ဆက်တည်းရှိနေပါပြီ။ဒီနေ့ထူနာ၅လီလန်အမြင့်ဆုံးဈေးကပြီးခဲ့တဲ့နှစ်ကဈေးထက်ရန်ငွေ၄သန်းပိုနေတယ်လို့ NHK ရုပ်သံကဖော်ပြပါရယ်။ဂျပန်နိုင်ငံမြောက်ပိုင်းအာဝမိုရီခရိုင်ရေပြင်မှာဖမ်းမိခဲ့တဲ့အဲ့ဒီထူနာ၅ကြီးကိုအစ်စ်မြင့်ဆူရှီစားတောက်ဆိုင်တစ်ဆိုင်ကဝယ်ယူသွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကုကြော်ကြော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ပေါ်တုံ့တက်မှုတချို့အကြောင်းစာပြောပြပေးချင်ပါသေးတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာဒီတောက်တန်ဒီမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါသေးတယ်။မြန်မာအရေးအာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကလက်တွေ့မလုပ်နိုင်သေးတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ဟာအာဆီယံတစ်ခုလုံးရဲ့မြန်မာအပေါ်သဘောထားပြောင်းလဲလာဖို့မဖြစ်နိုင်သေးဘူးလို့တုံ့တက်မှုတွေရှိနေပါသေးတယ်။ကိုဝင်းမင်းကဆက်သွယ်မြင့်မြတ်ထားပါရဲ့ရှင်
။ဟုတ်ကဲ့စင်ကာပူအခြေစိုက် ICS Yusuf Isa ဖွဲ့ကမြန်မာလေလာရေးအစီအစဉ်ပူတွဲညီနေရေးမှုမမိုးသူစာကဒီခီးစဉ်ထူကြမှုကိုအခုလိုရှင်းပြပါတယ
်။ဝန်ကြီးချုပ်ဟွန်ဆန်သွားတာဒီအာဆီယံကိုကိုစားပြုပြီးသွားတာမဟုတ်ဘူးဆိုတာတော့သုံးသပ်လို့ရတယ်။ဘာကြောင့်လဲဆိုတော့သူကအာဆီယံအတွက်သွားတယ်လို့ကြေညာထားခြင်းလုံးဝမရှိပါဘူး။ဒီသူ့ရဲ့ခရီးစဉ်ကိုအခုစိတ်ဝင်စားနေကြတာကတော့လေသူဒီအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုစယူတဲ့ဒီနှစ်ဦးပိုင်းကာလမှာပေါ့နော်ဒါသူ့ရဲ့ပထမဦးဆုံးခရီးစဉ်ခြေလှမ်းလည်းဖြစ်တယ်နောက်ပြီးတော့မှအာဆီယံအဝန်အဝိုင်းအတွက်ကိုတကယ်ပဲဒီမြန်မာအရေးကိစ္စရဲ့အရေးကြီးတဲ့အနေအထားမှာသွားတဲ့ခရီးစဉ်ကလည်းမြန်မာနိုင်ငံဖြစ်နေတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပေါ့နော်စိတ်ဝင်စားမှုတွေကများနေကြတာပေါ့နော်အခုနေ့တိုင်းဆိုလို့ရှိရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုအနေနဲ့ရတယ်သူ Twitter မှာအတိအလင်းသူကြေညာထားပြီးပါပြီ Mr. Hunsen နဲ့တယ်လီဖုန်းနဲ့စကားပြောဆွေးနွေးတဲ့အခါမှာလည်းအာဆီယံရဲ့သဘောထားချက်တည်ချက်ကိုသူပြန်ပြီးတော့မှဒါအတည်ပြုတဲ့အနေအထားမျိုးတွေလည်းအထင်ရှားဖော်ပြထားပါတယ်အာဆီယံရဲ့ဒီဆုံးဖြတ်ထားတဲ့ဒီနိုင်ငံရေးနယ်ပယ်မဟုတ်သောပုံပုံကိုဖိတ်ကြားခြင်းဆိုတဲ့အာဆီယံရဲ့မူဝါဒသဘောထားကိုတော့သွေးဖြီးပါမဟုတ်တဲ့အကြောင်းကိုမျိုးဖော်ပြထားပါတယ
်ဒီခီးစဉ်ပေါ်ပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်အများစုနဲ့ဖွဲ့ထားတဲ့ CRPH ကပြည်သူ့လွတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်ကလည်းအခုလိုဝေဖန်လိုက်ပါတယ်
။ဟွန်ဆန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အာဆီယံအနေနဲ့မဟုတ်ဘဲနဲ့သူနိုင်ငံရဲ့ဝန်ကြီးချုပ်တို့ရောအနေနဲ့လာမယ်ဆိုတဲ့ပုံစံမျိုးတော့လည်းပဲတန်ကြားနေတယ်ပေါ့နော်။ဒါမှမဟုတ်တကယ်တမ်းကြားတဲ့အခါကျတော့မြန်မာနိုင်ငံမှာတကယ်တော့အာဆီယံကငကူအချမှတ်ထားတဲ့အဓိက ဟိုထိတ်တိအစည်းအဝေးတွေမှာတောင်မင်းအောင်လိုင်ကိုဟိုချန်ထားတဲ့အနေအထားမျိုးအတိမပြုတ်မထားတဲ့အနေအထားမျိုးကနေပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရကိုတော့ပြည်သူလူထုအမြင်ကတော့ဘယ်လိုမှသဘောကျမယ့်အနေအထားမျိုးမရှိဘူး။နောက်နံပါတ်နှစ်အချက်အနေနဲ့အဓိကပါဆိုအာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5-point consensus ပေါ့နော်သဘောတူညံ့ငါးခုမြတ်တဲ့ပြီးတော့စစ်ကောင်စီဘက်ကဘာမှလိုက်ပြီးတော့ဆောင်ရွက်တာမရှိသေးပဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရဟာတကယ်တော့
ဒီအချိန်ကာလအချိန်လည်းပဲဟိုအတင်းတင်းလျောက်ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်။နောက်တတိယအချက်ကဒီလိုအချိန်မျိုးကစစ်ကောင်စီကိုအတိမတ်ပြုတ်ပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအားပေးထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီလျော်တဲ့တင့်လျော်တဲ့လက်ခံတဲ့လောက်တဲ့ခီးစဉ်မဟုတ်ဘူးလို့မြင်တယ်။ဒါပေမဲ့ပြည်သူပါတီရောက်ကတာဥက္ကကိုကြီး
ဟိုတကယ်လို့သာသူ့ရဲ့တန်ငင်းတမန်ပြင်ပေါ့နော်သူရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တီနာလည်းဘူးတူတာပေါ်မှာမူတည်ပြီးတော့အတုံးချနိုင်မယ်ဆိုရင်အဲဒီကြောင့်ပြရလက်ထွက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေအရလာပြောကြဆိုဆိုရှင်ဒီအာနာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာနာရ
ကျွန်တော်လူပုဂ္ဂိုလ်ရာသူ့ကိုကြိုက်တာမကြိုက်တာရှိတယ်ဆိုပေမဲ့သူသာတိတိကျကျတော့လုံနိုင်တယ်ဆိုရင်အဲဒီဆုံးတရားတော့ရလတ်ထွက်နိုင်တယ်လို့ကျွန်တော်ပြောနေပါတယ်။ဥပမာအားဖြင့်ကျင်းသားတွေလွတ်တဲ့ကိစ္စလို့ဟာမိပါတော့ဖြစ်လာနိုင်တယ်။နောက်တစ်ဆင့်ကတော့ဒီတဲ့တချင်းတက်ပြီးတော့နိုင်ငံရေးဖြည့်ရှင်မှုရလတ်တစ်ခုခုကိုဥတီတဲ့အဆင့်ကတော့ဒီတစ်ခေါက်ထဲနဲ့တော့မဖ
အခုလိုချင်းချင်းတုံ့ပြန်ပြပါတယ်။စတိတ်ဟိုးဒါတွေအကုန်လုံးကိုတွေးဆောင်မှုလိုအပ်တယ်။နောက်ဒေါ်စန်းစုကြည်ကိုတော့မဖြစ်မနေသူတွေးမှလည်းဒီလက်နာတချို့တော့ကူတူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်။အဲဒီကနေစပြီးလမ်းစဖောက်ရင်တော့လည်းအကောင်းဘက်ကဦးတည်နိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုဘိုးချုပ်မှုကြီးမအောင်လည်းအစရှိတဲ့စက္ကဆအဖွဲ့နဲ့ပဲတွေးဆောင်ကြည့်ပြန်သွားမယ် the ဤဥတိုင်းဝိုင်းကလည်းသူ့ပေါ်ဘယ်လိုမှပြောင်းလဲကြထားစရာမရှိဘူးလို့ပဲမြင်ပါတယ်။အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှတတိပေးနေရာဤအတိပေးနေရာရှိတယ်လေ။ဒါစရိုက်တဘာဝချင်းတူတဲ့လူအချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ဗျာ။တကယ်တော့မြန်မာပြည်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကအကောင်အထ
ဲ့အချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့တရားတွေကိုပြောင်းကျင်ရင်တော့အခုလိုသွားခွင့်ရှိပေမဲ့အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြင့်မြတ်ခဲ့တာပါအခုတခါတော့ကရင်ပြည်နယ်ဖားပုံဘက်ကတိုက်ပွဲသတင်းကိုပြပြပေးပါမယ်ဆေးရဲတင်းမာနေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်ဘက်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြား January 3ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီး January 4ရက်မနက်အစောပိုင်းမှာစစ်တပ်ဘက်က၄ကြောင်းတုံးတိုက်ခိုက်ခဲ့တယ်လို့ KNU နဲ့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့လုံခြုံရေးယူထားတဲ့စခန်းကို KNU ဘက်ကလာပစ်တယ်လို့ဆိုပါတယ်ကရင်ပြည်နယ်ဘက်ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကတင်ပြပို့ထားတာကိုသားညုံပြပြပေးပါမရှင
်ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဇန်နဝါရီလ3ရက်နေ့ညပိုင်းနဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းအထိပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာစစ်ကောင်စီတပ်ဘက်ကနေပြီးတော့တိုက်လေယာဉ်တွေနဲ့ပစ်ကူပြီးတိုက်ခိုက်ခဲ့တယ်လို့တပ်မဟာ၅ပြောခွင့်ရဘူမှုစော့ကလေတူကပြောပါတယ
်ဆွေးနွေးနေလေပါပေါ့အဲ့ဒီမှာအဲ့ဒီဒီလေးချောင်းကန်တဲ့ဖူးမှာပဲပေါ့အဲ့ဒီဟိုမက်တာဝါပေါ့အဲ့ဒီမှာတက်ပဲဖြစ်တယ်ပေါ့လေဒီစော့ရည်နေနေလေမှာပေါ့နော်ဒီနေစဉ်တိုက်ပွဲပေါ့လေဖြစ်ပြီးကဲနောက်ပိုင်းပေါ့ဒီညတကောက်ကျော်တနင်္လာမှာလေးရည်နေဆက်ကူသွားပြီပေါ့နော်အဲ့ဒီမှာစစ်ကညာလာပြီးတော့အဲ့ဒီမှာတိုက်ခါသွားတာပေါ့အဲ့ဒီလက်ထူပိုးပေါ့နော်လာပြီးတော့တိုက်ခါသွားတယ်ကဲတိုက်ရင်မရှိပါနဲ့လေတိုက်ပြသွားတယ်အေးကျေရတော့၆လုံးပြည့်စီသွားတယ်လို့အဲ့ဒီမှာတည်ကျင်ကမရှိတယ်။ဒါမဲ့ရပီရတာတော့ထိခိုက်တယ်ရရှိမှုတော့မရှိဘူးပေါ့
။ဇန်နဝါရီလ3ရက်နေ့ညပိုင်းဖပုံမြို့နယ်လက်ပံဝါဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့တဆက်တဲ့ဇန်နဝါရီလ4ရက်နေ့မနေ့အစောပိုင်းမှာလက်ထိုးဖို့ကြေးရွာဘက်ကလေကြောင်းနဲ့ပစ်ခတ်သွားတဲ့ကြောင်သူကပြောတာပါ။ဒီတိုက်ခိုက်မှုတွေပြောမှာတော့လက်ထိုးဖို့ကြေးရွာမှာရှိတဲ့ ဝါခတဲ့စီယုံတတော်ကူစတင်ကြောင်းတွေလည်းထိခိုက်မှုရှိခဲ့တယ်လို့ဖာပွန်ဒေသခံတူကပြောပါတယ
်။အပေါ်ကနေပြစ်တယ်ဆိုတော့စီယုံနဲ့စတင်ကြောင်းနဲ့တောက်ပြတဲ့တိုင်ရတော့စီယုံတကူကစတင်ကြောင်းလာဖက်နေမှုမိုးတာလေဒီဖက်တွေတောက်တော့တွေ့ရတယ်။စီယုံဆိုလည်းနေပြစ်တယ်ပဲကွာကြတာပြည့်
။ဖာပွန်မျိုးနယ်ဘက်ကတိုက်ပွဲအခြေအနေကိုသိနိုင်မှုအတွက်စစ်ကောင်စီပြောခွင့်ရဘူဂျိုဇော်မင်းထုံးကိုဆက်သွယ်မေးမြန်းတော့သူကခုလိုပြောပါတယ်။
ဟုတ်ကဲ့၃ရက်နေမှာတော့၁၇နာရီလောက်မှာတော့ပါပုံကမာမောင်းလမ်းဒုံကျုံကြီးလုံနေတဲ့အခွဲတွေနဲ့ဖြစ်တာတော့ရှိတယ်။တက်နေတော့ဖြစ်တာမဟုတ်ဘူး။ဒီဘက်က BGF အခွဲတွေနဲ့ဒီတမဟာငါအခွဲတွေနဲ့ဖြစ်တာတော့ရှိတယ်။ BGF အခွဲကလမ်းဒုံကျုံကြီးယူထားတဲ့စခန်းပေါ့။အဲဒီစခန်းကိုဒါလာရောက်ပြစ်ခတ်တဲ့ဟာမျိုးဖြစ်စဉ်မျိုးတွေမျိုးရှိတယ်။ပါပုံဘက်မှာ၃ရက်နေမနေ့၁၇နာရီလောက်မှာကျွန်တော်တို့ခေါ်ပုတ်စခန်းပေါ့နော်။စခန်းကိုလာပြစ်တာတော့ရှိတယ်။ကျွန်တော်စီကတော့ဒဏ်ရာရှိတဲ့စစ်သည်တချို့ရှိပါတယ်။
ဖပွန်ခေတ္တမှာစစ်ကောင်စီတပ်နဲ့ KNU တပ်မဟာငါတပ်ဖွဲ့တွေကြားတောက်လျှောက်လိုပဲတိုက်ပွဲဖြစ်နေရလို့ဗိုလ်မှူးစော့ကလက်တူကပြောပါတယ်
။ဒီကပြရရင်အရင်မှတော့ဒီနေ့တိုင်းလူတွေပဲလေဒီတပ်ဖွဲ့နဲ့ဂျန်နယ်တပ်မဟာငါတပ်ဖွဲ့ကြမှာနေ့တိုင်းရပြစ်ခတ်မှုရှိတယ်။အထူးသဖြင့်ဒီဖပွန်နဲ့ကမမောင်းရမှာရဲ့နောက်ဒီရဲဝဲအောက်ဖက်ကပဲလေအဲ့ဒီဆက်မှာဒီဒီလင်းဆောင်အဲ့ဒီတော့ဒီတော့ရပ်တိုက်ပြီးအဲ့ဒီမှာလည်းတနေ့အကျဉ်းကြီးအဲ့လိုမျိုးဖြစ်တယ်။နောက်တော့ဒီလူတို့ညနေကလေးဒီအလုံးကြီးတက်မှဒီလိုပဲဒီတိုင်းဆက်တက်နေလို့ပဲဖြစ်နေတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့အတူပဲစစ်ဆောင်ရေးအတွက်လည်းတွန်းများလာနေပါတယ်။ KNU တပ်မဟာငါဒေသဘက်မှာစစ်ဆောင်ဥယျာဉ်3000နဲ့စစ်မှတ်ပြီးစိုးဝင်နေရသူဥယျာဉ်5000ရှိနေတယ်ဆိုပြီးတော့သူကပြောပါတယ်။စစ်ဘေးဒုက္ခသည်တွေဟာထိုင်းနေဇက်နဲ့နီးစပ်ရာဆွေမျိုးတွေရှိတဲ့ရွာတွေမှာတင်းရှောင်နေကြတာပါ။သူတို့တွေကိုဒေသတွင်းလူမှုကွန်ရက်အဖွဲ့တွေကကူညီထောက်ပံ့ပေးနေတာဖြစ်ပြီးတော့တခြားအဖွဲ့စည်းအကူအညီတွေမရသေးဘူးလို့ပုံမှုဆော့ကလက်တူကပြောပါတယ
်။တတိယစာရင်းမြေကြီးရဲ့အနောက်ကရှိတဲ့ဒီဒေသရေကြီးဆက်စည်းကနေပြည်တော်ကကူညီထောက်ပံ့တယ်ရဲ့။နောက်ဒီအပြင်ရောက်နေတဲ့ဟိုတိုင်းနာနေတဲ့အကူအညီတွေထောက်ပံ့နေလို့ရှိတယ်နော်။ဒီအကူအညီတွေကလည်းကူညီရတော့ပြည်သူတွေမရှိသေးဘူးဆိုတော့
ကီဘီနယ်ဖာပွန်မြို့နယ်ဘက်မှာမြန်မာစစ်တပ်ရိခါပူဦးအတွက်ကားလမ်းဖောက်ဆက်လို့ရေးကိစ္စနဲ့ပတ်သက်ပြီးတော့2018ခုနှစ်မတ်လကလေးကစပြီးတော့ KNU ကရင်မျိုးသားစီယုံတပ်မဟာငါနဲ့မြန်မာစစ်တပ်ကြမှာစီးပွားရေးပြခါတွေဖြစ်ပွားလာတာဖြစ်ပါတယ်။ဒါပြင်2021ခုနှစ်မတ်လနဲ့ဧပြီလမှာမြန်မာစစ်တပ်နဲ့ KNU တပ်မဟာငါတပ်တွေကြားတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကနေပြီးတော့လေယာဉ်နဲ့ဗုံးကြဲတက်ခိုက်တာကြောင့်တောင်းနေချီတဲ့ပြည်တွင်းဒုက္ခသည်တွေဟာထိုင်းနယ်ဇက်ဘက်ကိုထပ်ပြီးတင်းရှောင်ခဲ့ရပါတယ်။ KNU တပ်မဟာငါနေမြေထဲမှာ2021ခုနှစ်ဇန်နဝါရီလကနေပြီးတော့ဒဇမလကုန်ထိ KNU မျိုးသားလူမျိုးရေးတပ်မတော် KNL နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပေါင်း2692ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကနေပြီးတော့1364ဦးသေဆုံး1313ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့ KNU Mutro သတင်းစင်ကနေပြီးတော့ဒီကနေ့မှထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ view ကတော့တိကျတည်ပြုလို့တော့မရပါဘူး။ KNU တပ်မဟာ9ထိချုပ်နေမိသေးတာမကတပ်မဟာ1ထိချုပ်တဲ့တထုံခရိုင်တပ်မဟာ3ထိချုပ်တဲ့ညော်လေးပင်ခရိုင်တပ်မဟာ6ထိချုပ်တဲ့ဒူပလာယာခရိုင်ဒီဘက်မှာလည်းမြန်မာစစ်တပ်နဲ့ KNU တပ်တွေကြားမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ။
ကျင်းပြည်နယ်ဘက်ကစီးရဲအခြေအနေကိုကိုသားညိုပြပြပေးခဲ့တာပါ။ရှမ်းပြည်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့အတွင်းကိုဒီကနေ့မနက်က TNL ခေါ်တက်အောင်ပလန်တပ်ဖွဲ့တွေဝင်ရောက်ခဲ့ပြီးမြို့အရှိပိုင်းရပ်ကွက်တချို့နဲ့ဟိုနာကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေပါတယ်။ဒီတိုက်ပွဲအတွင်းလက်နက်ကြီးကြီးထိပြီးကလေးငယ်2ဦးအပါအဝင်အရသာအနည်းဆုံး6ဦးထိခိုက်ခဲ့ပါတယ်။နန်းခမ်းမြို့တိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင်။
TNL ကတောင်ပလောင်တပ်ဖွဲ့တွေဟာနန်းခမ်းမြို့အတွင်းကိုဒီကနေ့မနက်၈နာရီလောက်ဝင်ရောက်လာခဲ့ပြီးနေ့ကင်း၁၂နာရီလောက်မှပစ်ခတ်တာတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက view ကိုအခုလိုပြောပါတယ
်။မနက် TNL ကမြို့ထဲရောက်လာတယ်ရက်ကွက်တုံးပါပဲ။၈နာရီလောက်ကလက်နက်ကံဒီကြားရတယ်လက်နက်ကြီးတောင်ပေါ့နော်ဒီရက်ကွက်နှစ်မှာပေါ့နော်ရက်ကွက်နှစ်ကမြို့ကနမကျတယ်ပေါ့နော်ကျွန်တော်တို့ဒီဟိုနာကြီးရမကြရပေါ့အမဘလည်းဒီတလုံးကြတော့အမရွာလူဖြစ်သွားတယ်၆ယောက်လောက်ဖြစ်တယ်လို့ပြောတယ်။တန်ရပြင်းလာတော့နံပါတ်၃ယောက်ရှိနေတယ်။အဲဒီမှာတိုင်းကြတဲ့ DNA နဲ့တမတော်အမတိုက်ပွဲဖြစ်ရောဟိုနာမည်ရက်ကွက်နှစ်မှာပေါ့နော်။ခုချိန်ထိပဲလက်နက်ကြီးကြားနေရသေးတယ
်။တခြားဒေသခံတူကတော့လက်နက်ကြီးကြီးဟာဟိုနာရွာကချင်စုအပိုင်းမှာရောက်ပြီးထိခိုက်ဒဏ်ရာရသူတွေထဲမှာကလေးနှစ်ယောက်ပါဝင်ကြောင်းပြောပါတယ်။
ဟိုနာကတော့ကဖြူစုရက်ကွက်မှာကြားတယ်အဲ့မှာဒီလိုကခြေရစီဒါနဲ့၆ယောက်ပဲကြည့်ပြီးပြောတယ်ကလေးမနေရငါးနေရပါတယ်ပြောရတော့ဒီပြောရမရှိဒါနဲ့ကလေးတွေနည်းနည်းဆိုရင်တော့တချို့ကပုံကြားတယ်ရှိတယ
်တပ်ပွဲဖြစ်တဲ့နေရာဟာနန်းခမ်းမြို့အရှိပဲရက်ကွက်တဲ့ရက်ကွက်နေနဲ့ဟိုနာရွာဘက်မှာဖြစ်ပြီးနန်းခမ်းမြို့ပေါ်မှာလူအသွားအလာကင်းမဲ့နေကြောင်းလဲဆက်ပြောပါတယ
်အခုအမေဖြစ်နေတယ်နေနေကြီးကနေကြားတယ်ဒီကငါးမိခင်တင်းချရီငါးမိခင်တင်းချရီအာဘူးမျိုးပေါ်ဒီရက်ပစ်စိရတာပဲဒီကအိမ်ကအိမ်ကအခက်တော့ဒါတွေကတော့သိပါမကြီးလမ်းတော့မှာ
ဒီမရှိပါဘူးစိတ်နေကြတယ်ဒီတက်ကနေကဟိုနားရွာမှာကြတယ်လက်နဲ့ကြီးကြီးဟာနန်းခမ်းမြို့တောင်ဘက်ကစခန်းတစ်လို့ခေါ်တဲ့စစ်ကောင်စီတပ်ကပြစ်ခတ်တာဖြစ်ကြောင်းပြောပေမဲ့တီးကြအတီးပြကြတော်မရပါဘူးတိုက်ပွဲအတွင်းစစ်ကောင်စီဘက်ကနှစ်ယောက်ကြာဆုံးကြောင်းနဲ့တီးရနယ်ဘက်ကလည်းထိခိုက်သူတွေကိုပြန်လဲတဲယူသွားသလားဆိုတော့အတီးကြမသိရသေးကြောင်းနဲ့တိုက်ပွဲဟာနေကင်းစနေနိုင်လောက်က ဒီစစ်ကောင်စီပြောခွင့်ရကိုမေးမြန်းရမှာအခြေအနေမသိရသေးကြောင်းပြောဆိုပြီးတီအန်အယ်လီပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။စနွိုင်းလ၄ရက်နေ့ကလည်းနန်းခမ်းမြို့မြို့မဆေးအတွင်းမှာလူနှစ်ယောက်တနက်နဲ့တိတက်ခံခဲ့ရပါတယ်။အဲ့ဒီတိတ်ဆုံးသူနှစ်ယောက်ဟာတီအန်အယ်လီအဖွဲ့ကဈေးအတွင်းအခွန်ကောက်ယူသူတွေဖြစ်ကြောင်းနဲ့ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာ ဒီတပ်ဖြတ်မှုနဲ့ဆက်ဆံနေကြောင်းဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ၄ရက်ကလည်းတီအန်အယ်လီကအခွင့်ကောက်ယူမှုများပြားတယ်ဆိုပြီးနန်းခမ်းဈေးကိုငားရကြပိတ်ခဲ့ကြပါတယ်။နန်းခမ်းမြို့နယ်တဝိုင်းမှာတီအန်အယ်လီအပြင်ကေအိုင်အေကချင်းဆစ်တီပီမြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့အာစီအက်အက်စ်တောင်ပိုင်းရှမ်းတပ်ဖွဲ့စတဲ့လက်နက်ကိုင်အဖွဲ့တွေလည်းလှုပ်ရှားနေတဲ့နယ်မြေဖြစ်ပ
ဒီကနေ့မှာဆိုပိုင်း6နိုင်ဝင်ကျင်လောက်ကမြောက်ကလာပါမြို့နယ်နှစ်ရပ်ကွယ်အုတ်ချုပ်ရဲမှုရုံမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မုံရမြို့မှာတော့ကင်းလက်နေတဲ့စစ်ကောင်စီကတစ်စီးမိုင်းခွဲတိုက်ခိုက်ခဲ့ရပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကတင်ပြပို့ထားတာမဆုမုံပြပြပေးပါမယ်ရှင်။ ဒီကနေ့မနေ့စောပိုင်း6နိုင်ဝင်ကျင်လောက်ကမြောက်ကလာပါမြို့နယ်နှစ်ရပ်ကွယ်ရဲ့အုတ်ချုပ်ရဲမှုရုံမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုအတွင်ထိခိုက်ပျက်စီးမှုအခြေအနေကတော့အတိအကျမသိရသေးဘူးလို့အဲ့ဒီအနီးဝင်းကျင်မှာနေထိုင်သူတဦးကVOA မြန်မာပိုင်းကိုပြောပါတယ်။မနေ့ကကျောင်းသားကြီးမထိုးခင်လေးထားပေါက်တာ။ဒါကပေါက်ပြီးလည်းပြီးလည်းပြီးရောအဲ့တော
ပါတော့ဒါနှလုံးပေါက်တာအဲ့တော့ပထမတလုံးကမြင်ဘူးဒုတိယတလုံးကတော့တော်တော်ကြီးနေအေးရိုက်တဲ့အနေအထားတော့တိရတလောက်တော့အဲ့ရုံရှိမှာရှိတဲ့ဒီကားတွေပြည့်စည်ရတဲ့အစီရဲ့အဲ့နိုင်တစ်ချက်ချက်မှာရှိတဲ့ဒီမောက်စားနေတဲ့လူတွေရှိတဲ့လူတော့တိရတယ်ကားတွေကတော့ပြည့်စည်ပါဒီရုံနေတဲ့လူတွေဒီပေါ့နော်ဒီဘလောက်ထိကမှရှိတယ်တော့တိကြတော့မသိဘူးအကွယ်မှုဖြစ်ပြီးတဲ့နောက်မှာတော့အမှတ်သုံးလ ပြောပြပါရစေ။မြောက်ကလာပါမြို့နယ်မှာဇန်နဝါရီလ၄ရက်လွတ်လပ်ရည်နေ့ဖြစ်တဲ့မနေ့ကလည်းညကိုးနာရီဝန်းကျင်လောက်ကငမွေးရာအနီးမှာရှိတဲ့စစ်ကောင်စီကင်းစခန်းတစ်ခုပောက်ကွဲမှုဖြစ်ခဲ့ပါရစေ။တူရမာလန်းနဲ့ခေမာတီလမ်းတောင်ကကန်တာယာလမ်းဆောင်နားမှာလည်းပောက်ကွဲမှုဖြစ်ခဲ့ပါရစေ။မြောက်ကလာပါမြို့နယ်အပြင်ရွှေပြည်သာလှိုင်တာယာမယန်းကုန်းတာကေတာနဲ့တာမွေမြို့နယ်စတဲ့နေရာတချ ီလမ်းဆုံးမှာကင်းလဲ့နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲပြီးတော့တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။ပောက်ကွဲမှုအပြီးမှာတော့စစ်ကောင်စီတပ်သားတွေကအနီးဝန်းကျင်မှာရှိတဲ့ပြည်သူတချို့ကိုဖမ်းဆီးသွားတာမျိုးရှိတယ်လို့ပြောပြပါတယ်
။အဲဒီလမ်းပေါ့အဲဒီလမ်းအောင်တဲ့လမ်းတောင်းမှာအဲမိုင်းရှင်းလာရင်ပွဲသွားတာလို့ပြောတယ်။၃ယောက်ကြီးရဲ့လို့ပြောတယ်တချို့က၅ယောက်လို့ဒါပေမဲ့တင်တော့တော့၃ယောက်ပဲပြောတယ်ဒီကြိမ်းနေတဲ့ပုံစံအဲ့လောက်ပိုင်းအင်တာနက်တွေပါရယ်ဒီပြစ်တာတွေတော့ကြားရတယ်အဲ့လမ်းတော့ဖိတ်ထားတယ်ဘာလို့လဲဆင်းဆင်းဒီနေ့လောက်တဲ့ဖိတ်ထားတယ်နောက်ပိုင်းမှာပြန်ပွင့်တယ်ဆင်းနေလို့တာဖန်ပြီးပါတော့တာရှိတယ်စစ်ဖို့ပါတော့တာရှိတယ်ဘုံဘုံဘုံတော့နေတိုင်းမျိုးပါရှင့်လေကိုရပိုင်းဝင်ဒီလူရနေစားတယ
်ဆရာနာရှင်စမ်းကြည့်လျှက်တစ်ပြက်ဆန္ဒပြမှုတွေရောဘုံပေါက်ကွဲမှုတွေပါရှိနေတဲ့မုံရွာမျိုးဝင်းကျင်မှာတော့လုံခြုံရေးကအထူးတင်းကျပ်ထားပါတယ်စကိုင်းတိုင်းမုံရွာမြို့အနီးဝန်းကျင်ကမြို့တွေမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေရှိနေပါတယ်။နောက်အနီးဝန်းကျင်ကကျေးရွာတွေမှာလည်းစစ်ကောင်စီဘက်ကနယ်မြေရှင်းလင်းစစ်ဆင်ရေးတွေကိုလည်းဆောင်ရွက်နေပါတယ်ရှင်
။မဆုမုံပြပြပေးခဲ့တာပါရှင်။ VOA မြန်မာပါတာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညာရင်တက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထောက်လွှင့်နေတဲ့အစီအစဉ်တွေကိုထောက်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တရဲ့ပုံတစ်ခုနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ 19kHz 15953ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335လိုင်းလက်မီတာ 190kHz 15905တို့ကနေထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ပုဒ်တပုညာရဲ့အပတ်စဉ်ခဏတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍဆရဲ့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ရင်းမှတ်ပေးအနီးကတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာတိတ်ဆောင်နေရတဲ့တဲ့ရင်ပြောပြပေးချင်ပါတယ်။သခိုင်းတိုင်းရင်းမှတ်ပေးမြို့နယ်လယ်ငေါရွာနဲ့လက်တောင်းငယ်ရွာကြားမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြား January 5ရက်ဒီနေ့မနက်အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကျေးရွာအနေနဲ့ဘေးလွတ်ရာတိတ်ဆောင်ကြရပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြပြပေးပါရှင်။
ရှင်းမပင်မြို့နယ်လင်းောက်ကြေးရွာနယ်လက်တောင်းငယ်ကြေးရွာကြားမှာဒီကနေ့မနေ့အစောပိုင်းကတည်းကပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ရှင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်။ပလဲနယ်ကနေရှင်းမပင်ဖက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ရှင်းမပင်ခရိုင်ထက်ကပလဲ PDF ၊ကနီ PDF ၊ရှင်းမပင် PDF ဆလင်ကြီး PDF တပ်ဖွဲ့တွေကပူပေါင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာလို့ဆိုပါတယ်စစ်ကောင်စီကအင်အားအမြောက်အများနဲ့စစ်ကြောင်းထိုးလာတယ်လို့စစ်ရဟတ်ရင်နဲ့စစ်ကိုယ်တွေပါတိုးချနေတယ်လို့ရင်းမပင် PDF တာဝန်ရှိသူတွေကပြောပါတယ
်မနက်က6:00နာရီကျော်လောက်မှာစပြီးတိုက်ပွဲဖြစ်တဲ့အခုချိန်ဒီအောင်ဘလက်ဆက်ဖြစ်ခတ်တာရှိတယ်နောက်ပြီးတော့လေအနေနဲ့လေလာပြီးတော့ကူတွေချတာရှိတယ်ဒီမနက်ကတော့တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့ဒီစစ်ကြောင်းထိုးလာတာပေါ့နော်ဒီကကတာလန်ရရတွေနဲ့တုံးလာတဲ့ကျွန်တော်တို့ကနည်းနည်းနောက်ဆုတ်ပေးလိုက်တဲ့အချိန်မျိုးပေါ့စီးရရပေါ့နော်အဲဒီမှာလင်းောက်ရွာတဲ့ကိုသူတို့ဝင်လာတယ်ပေါ့နော်ဝင်လာပြီးတော့ဒီမင်းချို့မိကြောင်နဲ့ပေါ့နော်ရရှိရတယ်ပေါ့အချက်မဲ့စစ်ကောင်ကြီးကရရှိရပါလားအဲရှိရတဲ့အခုလက်ရှိနေထားမှာကဒီကျွန်တော်တို့ပြရတော့ဆိုလို့ရှိရင်အင်း6လုံးတော့နော်ရရှိခံရတယ်ဒီကမဲ့ကလည်းညားနိုင်တဲ့အချိန်မျိုးပေါ့နော်
တိုက်ပွဲအခြေအနေကြောင့်လက်တောင်းငယ်ရွာ၊လက်တောင်းကြီးရွာ၊လင်းောက်ရွာတွေကကျေးရွာသားတွေထွက်ပြေးနေရတယ်လို့အနီးအနားကကျေးရွာ6ရွာလောက်လဲမနေရဲလို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်လာရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရှောက်နေတဲ့တန်ဃာတော်တပါးကမိန့်ကြပါတယ
်။အဲတိုက်ပွဲဖြစ်တယ်ဘူးနော်။ဖြစ်ပြီးရင်တော့သူတို့အဲလင်းောက်ရွာရဲ့လမ်းဘေးမှာရှိတဲ့အိမ်လေးတွေကိုမိချုပ်ပြစ်ပြီးသွားတယ်လို့ကြားရတယ်ဒီမှာ။ဒေသခံတွေကလက်တောင်းကြီးလက်တောင်းဝေးပြရက်ကအနာကိုပြေးတယ်နောက်ပြီးတော့ဒီဦးလေးတို့ရမပင်တခြားမှာရှိတယ်ဒီဘက်ကလည်းစေပချတော့ပေလန်းနဲ့ဒီတော့တော်ယူကောင်းစစ်တယ်ပင်ကစားရင်ရွာ၄-၆ရွာလောက်ကတော့စေပချောင်းနေနဲ့ပြေးနေရတယ်အဲဒီနေ့မနက်ခင်းမှာတော့ဖေးရရင်ပြန်သွားလာဖို့လို့ဒီလိုက်တွေးလိုက်ရပါတယ်
ရင်းမပင်နယ်ဖက်မှာလမ်းကြောင်းသွားလာရိတ်ခဲခဲလို့ဆေးဝါးဝယ်ယူမှုမရရှိသလိုရေရှည်မှာစားနပ်ရိတ်ခါပြက်လာနိုင်တယ်လို့ဆက်လက်မိန့်ကြပါတ
ယ်။ရင်းမပင်လမ်းကြောင်းကြီးဘဝအောင်သွားတဲ့လမ်းကြောင်းကြီးတစ်ချောင်းမှာပြည်သူတွေကသွားရလာရိတ်ခဲခဲတွေရှိတဲ့အတွက်ရေရှည်မှာတော့စားနပ်ရိတ်ခါများပြတ်တော့နိုင်တယ်လို့ဘုံဘောတော့သုံးသပ်တယ
်။ဥပ္ပိအင်ပြဘေးလို့ရတိမ်းရှောင်လာတဲ့ဒုက္ခတွေရင်းနေတဲ့ဆောင်းတွင်အေးတန်ကြောင်းမကြမ်းမမာသူများနေပြီးတော့ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။
နားလောက်ပြပြပေးခဲ့တဲ့စကိုင်းနိုင်ဘက်ကအခြေအနေဖြစ်ပါတယ်ဗုဒ္ဓဘူးညာရဲ့တရင်ပြပုချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးဗုဒ္ဓဘူးညာရဲ့တက်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကအရင်ဆုံးတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတက်ဆက်ပေးချင်ပါတယ်တုတ်ကွေးချနာဖြစ်ပွားတဲ့အခါပြန်ပြောက်ကဲအောင်လှုံ့ဆော်ရမယ့်နည်းတွေအများကြီးရှိပါတယ်ဒီထဲမှာပဏိဇေဝစေဝါတွေတုံးမှမဟုတ်တာကြောင့်တက်နိုင်သမျှမလိုအပ်ဘဲအသုံးပြုတာမျိုးကိုရှောင်ကျဉ်သင့်ပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားပါတယ်ရှင်
တုတ်ကွေးဖြတ်နာယောဂါဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြတ်နာယောဂါကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါ။တုတ်ကွေးဖြတ်နာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအေးခြင်း၊အနားယူခြင်း၊အရေးများများတောက်ခြင်း၊အသားဓာတ်များများစားသုံးပေးခြင်း၊အာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်။တုတ်ကွေးဖြတ်နာကိုကုသတဲ့နေရာမှာပရိဇီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျန်းမာရေးသတင်းအေဒီတာတူဖြစ်သူဒေါက်ထရီစီမန်ကအခုလိုပြောပါတယ်
။ဒီကနဒီကိစ္စစိုးဘဲမှာလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါတယ်။မှန်ပါတယ်။ဟောအေဘီနာဆေးတာမန်ဖြတ်နာတော့ဒီလိုနဲ့တော့ဒီပရိဇီဝဆေးတွေသုံးဖို့မလိုပါဘူးเนา အမလူပဲနဲ့ဒါပဲသုံးနေကြတယ်ဟိုတချို့သောဆရာဝန်များနော်အခုဥပမာနဲ့ဝန်ကားအရင်ကျွန်တော်တို့ကိုယ်တိုင်ပဲဆရာဝန်ဖြစ်ကြစမှာကိုယ်စိတ်ကလူနာလာတဲ့ခါမှာယောဂါရှားလာကြာမှာကြောက်လို့ဘာပိုးမှန်းတော့မသိဘူးနော်များများပြောက်အောင်များပြောက်မှလူနာငါချင်းများများလာမှာဆိုတော့ဘောတရားနဲ့သတ္တနာပြစ်ချက်လိုက်သလိုပဲအဲ့ဒီဘောတရားတွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာနော်ဟာတကယ်ကိုဒေါ့စ်ပက်ထရန်ပဲပေးပလိုက်တာအဲ့ဒီအခြေအနေကကျွန်တော်ဆီလောကမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်။ဒါအပြင်ဒီခုနလိုကျွန်တော်တို့စက်တင်မှာဟောပေါ့။အမှားကြီးဆရာဝန်နေဒီလူနာတွေကိုယ်တိုင်ကလည်းမပေးရင်မကြိုက်ဘူး။နော်။သူကတဲက၂ရက်စီပြန်ချင်းနေတာပြီးတော့အဖေကမကြသေးဘူးဆိုလို့ရှိရင်ဆိုတော့မကြိုက်တော့ဘူး။တကယ်တမ်းကျတော့အားလုံးသိတဲ့အတိုင်းပဲဆရာဝန်လည်းသိတဲ့အတိုင်းပဲဒီတချို့ဟွာတွေကယောဂါတွေကဗိုက်ဒါစ်ကိုဆိုလို့ရှိရင်ချက်ချင်းအဖေကမကြဘူး။၂ရက်၃ရက်တော့ခံရတာပဲဟုတ်တယ်ပါ။အဲ့တော့ခွန်ချင်းမပြောတဲ့ခါကျတော့အချိန်တိုင်းပြောက်သွားမှာပဲเนาะအချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ဝဲနဲ့သေးတယ်အန်တီဘိုတစ်တွေပေးနေရတာဘူနာလည်းသူမပေးလို့ဆိုမကြိုက်လို့တောင်းကောင်းဆိုရင်လည်းတော့ပြည်သူလူထုဒါလိုက်လာမယ်ခဲ့အဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူးဒီမနေ့သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence based ပေါ့เนาะတခွဲကအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခင်ဗျာဒါကတော့ခင်ဗျာပိုးကတော့ဘာပိုးဖြစ်နေလဲဆိုတော့တိကျပြောနိုင်ပြီးတော့သုံးရမယ်ဆေးကိုပေးလို့ရှိရင်လည်းအဲ့ဒီစိတ်ကိုတိတိကျကျနဲ့တော်မှန်ကြညွှန်ကြားတဲ့အတိုင်းပို့ကိုအောင်နော်အတိအဝတောက်ဖို့လိုပါတယ်နော်မစိုးမဖို့တော့ပြီးဖြတ်ထားလို့မရပါဘူးနောက်ကသူများတွေတောက်ပြီးတောက်ထားတဲ့ကြံနဲ့ဟိုမှသိကကလေးဟိုသုံးလုံးတော့ပဲပြောရသေးတယ်ငါအဲ့ဒါကြံနဲ့လည်းငါတောက်တော့ပဲမရှိဘူးအဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းခဲရပါတယ်နော်အဲ့ဒီဥစ္စာတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်မှားယွင်းတဲ့အသေးစားတွေဖြစ်ပါတယ
်ပရိအနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးမှာကြုံတွေ့နေရတာဖြစ်ပါတယ်ပရိဇီဝဆေးတွေအပါအဝင်ပရိအနုဇီဝဆေးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်။ဆေးရင်ပါတဲ့ကြံစည်တာဒီတစ်ခါပါလောက်မှဖြစ်နေတာ။ဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်။အဲ့တော့ကျွန်တော်တို့နိုင်ငံအပါအဝင်ဘယ်နိုင်ငံကမ္ဘာနိုင်ငံတိုင်းမှာဆေးသိပ္ပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်။ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏပြောလို့ရှိရင်ဒီဘောစီမတို့တော့เนาะစီမတို့ရဲ့တက်တာတွေဖြစ်လာတာမြန်မာနိုင်ငံလည်းရှိတယ်လောကရှိတယ်ဘာတောင်းရှိရဆိုလို့ရှိရင်ကိန်းကနခေကာခေကာတွေနဲ့သိကြရင်တော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဟောဒီ TV ယောဂါပို့ကိုဟောကြားဘူးလိမ့်မယ် TV ယောဂါပို့ကအခုနောက်ပိုင်းမှာပေါ်တဲ့စီးကိုစီးရင်ပါတီးရပ်ပြီးတော့ဘာလို့မှသိမှောင်ပြဿနာကြောင့်နော်ဒီတီဗီတူနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်ဆုံးရှုံးရတယ်ဖြစ်တယ်အဲ့တော့ဒီတီဗီပိုးသက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာနော်ခုကသိရင်ပါတီဗီပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာမှာအဲ့ဒီ30မှာမြန်မာနိုင်ငံအခုအပေါ်ဖြစ်တယ်
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိဇီဝဆေးဝါးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျင်မယ်ဆိုရင်ပရိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျောင်းမကြီးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စံသားရဲ့မြမအရေးဆုံးတစ်ချက်ကိုတင်ဆက်ပေးပါမယ်2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုတ်ယုတ်ကျဆင်းပြီးကက်ယောဂါကြောင့်ထိခိုက်လူဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးနေကြသွားတယ်လို့တုံသက်သူတွေကဆိုပါတယ်အခုစမ်းတင်လာတဲ့2022အခြေအနေရောဘလို့ဖြစ်လာနိုင်ပါသလဲစစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကရောတကယ်ဖြစ်နိုင်ပါသလားမြန်မာအရေးတုံသက်သူဦးရဲထွန်းနဲ့ဦးကျော်စန်းသာဆွေးနွေးတုံသက်ထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့လာမယ့်2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွန်းနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆူယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပဏမအနေနဲ့အကျဉ်းဆုံးပြောပါခင်ဗျာ
အဲ့ဒီတိကျတဲ့တစ်နှစ်ကတက္ကသနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့ဘက်ကခံယူတာကတော့မဲမတမာမှုလုံးလုံးတက်မှတ်စီခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ ยาเปลี่ยนเทรนไล่ยาล่ะหรือตัวเราขายอยู่ดาบอกเสียลงงานเสร็จเนี่ยชาติยี่ก็ไปเปลี่ยนลงไปไหม ไอ้เนี่ยท้องเสียพวกนี้บอกเชื่อกันอุบลได้ไหมช่วยเอาพวกนี้ก็ยังนั่งอยู่กับแกเช่าไหมช่วยเอาก็ได้เช็คไปตาบอกเลยตาไปไหมยาบิดูรูดูเนี่ยดีกว่าไต้หวันอ่ะมีมาแล้วหรอพวกนี้บอกเนี่ยตอนนี้เราไม่ได้ลีลาแต่งตัวนี่เลยหลังจากมาดีแล้วเนี่ยแต่งตาพวกนี้ไปแล้วเว้นไปแล้วนอกเสียอยู่แล้วบอกนอกไหนมาแต่ก็เว้นสัพเพดาบอกไอ้รูปเสียด้วยจอมลู
ดิโมบิลีลานยองอ่ะลานชอตัวไปอ่ะเดี๋ยวอยู่ซาจาล่ะบ่อันนี้ได้ไหมเช่นเนี้ยตัวเราเลี้ยงสุยอบเจ็ดสีตัวล่ะบ่เนาะลามันนี่กูซึ่งอาจจะตะกับเจอเลยตัวเราส่งหนุ่มไปดิโมบิลีลานยองบ่มันมันกันงานชาวนาบุตรมาล้านหนึ่งเลยลูกเราเล่นหันยาชีวะกันละดูรู้กันหรอเนี่ยท้องเด็กเซม่าอายุตัวบัวเนี่ยตัวพี่แทนที่สุยอบเจ็ดล่ะเด็กเชนเนี่ยอยู่ต้องได้ปีเดียข้าจารอดีลามะ
ข่าวเลยตัวไอ้เทม่าเนี่ยมันทาร่ากาอยู่กับเวมาเอเนรีปาเกย์ยังเลยตู้ตบาดีเลยตอนอยู่ตอนอยู่มันไหนแม่เนี่ยสุยาเจตตาตามาพูดไหนแม่เนี่ยแต่ช้าไอ้ไงปาดีเลยสุยาพูดไหนเนี่ยอันนี้ทามิวที่อ๋อปงพอเจเนตบอตุยอะไรฉะนั้นสมัยเช้าก็เอเนรีไอ้ไงปาดีกางตอนนี้กูตัวกูดีมูเลยมูเลยสิบีอาเซบีเดียข่าวจ้ะพันชูทาร์เลยน่ารักค่ะ
ไหนไงปาร์ตี้กูจะรอตัวยุคเก่าเว้ยเว้ยยุคเล่นไม่รู้เช่นไงเว้ยเว้ยมาดิวพี่ได้ไหมสุดาไม่รู้เล่นไม่รู้จังเต็มเช่นกูบางจังนู้นสุดาที่ยุคเก่าเว้ยอุบลีมาว่าตัวเนี่ยเนี่ยตัวมาเปลี่ยนรูปเสียงตัวปาร์ตี้อาจจะเป็นข้ามาสุดาอะไรหาชีตาเราไม่เปลี่ยนรูปสุดาเสียงเนี่ยเนี่ยตัวมาเปล่าเสียงตัวใจพี่มาบ่เนาะสุดาอะไรรู้สุดาเสียงตัวดีท้องเสียเชื่อกับอุบลีแต่ตัวเราอยู่เก่าเว้ยว่าปีอาทิตย์เนี่ยตัว
ဒီလိုပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆိုအန်အယ်ဒီမပါဘူးအန်အယ်ဒီကသဘိမောက်မယ်ဆိုလို့ရှိရင်ကျွန်တော်များကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းသားပါတီတွေဘက်မှာကြီးလို့ရှိရင်လဲရှမ်းဆိုလို့ရှိရင်ဥပမာအန်အယ်ဒီပါတီဖြစ်တဲ့အက်အန်အယ်ဒီလို့ပါတီမျိုးပေါ့နော်ရခိုင်မှာဆိုလို့ရှိရင်လဲအန်ပီလို့ပါတီမျိုးပေါ့ အဲ့လိုပါတီတွေကမပါဘူးတပိတ်မောက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းသားလူလူတွေကလည်းမဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့မဲလာထက်ကြပါဆိုရင်တော့လေအဲဒီလူလူတွေကတော့တက်တက်ကြပါလိမ့်မယ်လို့မှန်မှားထားမိပါတယ်ဟုတ်ကဲ့အဲ့ဒီလူလူတွေကပါနဲ့အပိုင်းတပိုင်းပေါ်တော့နိုင်ငံတကာကရောအသိမှတ်ပြုမဲ့ထင်ပါလားဒီဟာကိုနိုင်ငံတကာကလည်း NLD တို့ဘာလို့ပါမယ်ရွေးကောက်ပွဲမှာပြည်အစနစ်ကျင့်သုံးတော်လဲအဲ့ဒီပြည်အစနစ်ကဘယ်လိုပုံစံဆိုတာတိတိကျကျအခုကတော့
ဥပဒေမပြဌာန်းသေးတဲ့အတွက်ကြောင့်မို့ခင်ဗျာကျွန်တော်တို့လည်းခံမလို့မရဘူးเนาะအဲ့တော့အန်အယ်ဒီဘက်ပါမယ်ခြားတိုင်းသားပါတီတွေလည်းပါမယ်ဒီမမောက်ဘူးဆိုရင်တော့နိုင်ငံတကာကလက်ခံလာမယ်သဘောရှိပါတယ်ဟုတ်ကဲ့နောက်တစ်ခုကသူတို့ပြောထားတဲ့2023ထင်ပါတယ်เนาะဩဂတ်မှာလာမသိဘူးရေကောက်ပွဲလုပ်မယ်လို့2023ဩဂတ်ဟုတ်ပါတယ်ဗျာဟုတ်ကဲ့ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင
ဒီဆူဘူးတွေအခုလိုချက်ပြီးတော့ပေါ့ဗျာတကယ်ပြိဿကတွေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်ပဲဟုတ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လေ
ပြည်သူလူထုကတော့သူတို့လုပ်ခဲ့တာမှန်လို့သူတို့လုပ်ခဲ့တာကိုလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုပ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ သူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရိမ်နေတယ်အများကြီးရတယ်မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့
အဲ့ဒီအချိန်မှာဒါမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်တွေကအခုအတိုင်းပဲဘာမှအကြောင်းလည်းမရှိဘူးဆိုရင်တော့
ดูดูดูดูอันยาดูอะไรป่าวเองมาไม่เข้าดูเราไปดูอันนั้นเราแม่ยูนี่บ่าเรามาเลยลงนู้นใจจ้าจ้าแม่เป็นนายยาบัวอะไรแม่เป็นนายกุญชีบัวอะไรดีตันเดียที่สยามบ่เนาะไปดูดูยาตัวไปดูดีเปียจ้ามาไม่เข้าดูอยู่สามีอะไรไอ้ชดใช้นั่นแหละนักการยาดูเลยบ่อ่าอีเอโอเรียรู้แล้วเราจะต้องใช้มุ่งเนี่ย
ไอ้ยูเรเนี่ยสุดยิ่งใหญ่ดุขินเนี่ยสิ่งนี้จะน่าสุราเลยเว้ยสุดท้ายก็เราเป็นนุ่มพี่นี่จะตุยเอาไว้เราเนี่ยอะไรล่ะพี่ล่ะไม่มาเลยรู้ว่าเราอีอยู่เรื่องมาบีกเฟรนี่เราหมาเว้ยรู้ที่เป็นที่ข้าเชื่อมีนั่นจะพี่ไปเลยเคียนอยู่รู้ว่ารู้เนี่ยสุดท้ายไปกูเรียนนี่ต้องตัดจีวะ
เลตุยจ้าจ้าเดี๋ยวว่าไม่สุนีโน่แต่ยังนั่นยังไงพ่อไอ้ดีเด็กอ่ะกูยังไงสุนีเว้ยมาสุนีไล่จ้าเลยค่ะดีก้
ပဲထပ်ပဲပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်တဲ့ဆွဲကန်နေကြတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတပ်ဖြစ်နေတယ်တပ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလည်းသူကနှစ်ဆယ့်ငါးရာခိုင်နှုန်းပါထားတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရဘူးတခြားဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကိုစရေးခ di data nau, niaya ini sesat dia, pergi bongcing ubru, ye ge ye, cina, ah, tanah ber, di data nau, sumber, dia doa mekisa, enaku, jenar di bawah macet telar eh kajam, jadi ada zaman lama ini, aku, tanah le naga ini, pergi di bengal le, lo, kan dah lah le, tanah อีเวรอเช่นแบบนี้ที่เราดูเท่ากันเนี่ยส่วนใหญ่ป่ามาพิมพ์ในสุริยาหามีบ่โอเคแต่จะต้องมีที่พิมพ์ในใครมาเมื่อสุริยาหามีบ่ส่วนตัวเราเนี่ยกูจะก็อาณาอิทธาอยู่แล้วแต่ก็ยังไม่ว่าไม่ใช่ยังหกแค่รู้ยิ่งเปลี่ยนลายจ้าวสิเราตัวเราเลยแต่ในจอจอมลายจ้าวบ่เนาะยงจิมุตัยมีสีจ้าวอะไรตัวอย่างอะไรเนาะจิโนดังไงพี่ตอนนี้เราสีวายไปยี่จีวะเลย กูส่วนตั้งยี่ห้อตั้งยันตระกายสีวายติดสุดดังข้ามเรนเอาไปตั้งยี่ห้อมาตัวใหญ่ๆกงสีชมวยมือกงทุเรียนมือบริหารยอกาเบียงในชิมันงั้นยี่เบียงในชิมันเนื้อกงตัวยี่ที่การนี้นั่นยี่เสียสละสีวายอะไรตัวเล็กชุดชงจานในลูซี่อะไรยี่กับว่าลูกหลานไหนแม่ขี้เกียจที่ไอ้กิจการว่าปีเล่นนั่นแหละลาลาสีบามลาปีโลเบชุดชงจานในงอ ไอ้สิ่งที่เราลุกไปไม่ยุ่งกับวัยสุราแต่เกิดลุกไหนบ้างอะไรทัศน์สินาบุลุ่มที่ไหนในงานยี่เช่นมาดีเนี่ยที่วัยเล่เช่นมาดีวัวที่วัยเช่นมาดีเนี่ยแต่การในงานยี่มาเลยที่ใกล้ดาบบอลกูว่าจันรู้ในงานยี่อะลุเช่นมาดีรอในงานยี่นี่เดียวนะบุรีลุกไปไม่ดีเนาะยี่นี่แต่สองล้านไม่ดีกงลุงว่าโอ้ถ้าดูไม่ดีอะมีอะไรเนี่ยอะเด็กเวลาละเนี่ยละบอกส่วน เช่นเนี้ยจ่าเลยโซเลยบ่ที่เช่นเนี้ยมาแข่งท่านไหนมูยังเวลาถ้าดีเต็มเวลาจันรู้มาเล่าไหนมูสูรุษเนี่ยสิวายอ่ะแค่ดีก็โซนี่แม่ตัวสีดาบอ่ะเราทุจริตแค่ตะคุ่ยอ่ะเดียวกี่ตะกาเลยยินยอมนามูเรียยินที่น้าพันแต่ถ้าตรงมาลุ่มเข้ากูโอ้ตั้งตัวละบ่เนาะมุดรูปยาได้ที่มาเกี่ยนเนี่ยท่านเรียนนี่ได้ที่มาเกี่ยนเนี่ยยินยอมนามูลาลุ่มพูเลยยัดดันนี่ละอะไรดีอะไร
ตอนนี้เนี่ยในงานยี่เก้ามาในงานยี่อยากกูน่าดีอ่ะเลยช่วยจำมือมวยที่ดูดูอาจจะยี่สิบสี่มาที่ยี่สิบสองนั่นบุรีอะไรเวลาเยอะมาลูกจะนอนตรงกันไปแต่เป็นแม่จะนอนกูเนี่ยเลยนอนเล่นท่านี่ด่ากันกัมพูชียากันฮ่องกงอ่ะมาในงานกูดูอ่ะเปลี่ยนไปแล้วเป็นตัวเองไปเลยข้าจารอ่ะพี่อันนี้เนี่ยบ่เนาะดีนอนดีลาเร่ข้าต้องทำสุดจริงเนี่ยตัวบุรีไปเลยที่จุดอ่ะพี่เนาะแต่เพื่อนหลังอ่ะพี่อันนี้เนี่ยเนี่ย
ตัวเช่นเดียวทำแบบไหนมาลาบ่เนาะเออแต่เราทำแบบไหนน้าพ่อเราดูน้าชายในลูกเสียงเราดีเลยเลยหลังจากหมดคู่ทำแบบไหนเลยเนี่ยลูกเนี่ยเล่นดีนี่ดาวเนาะแต่จะเราต้องเชื่อ
เอาแค่ได้แบบอย่าวิชฟูลทิ้งเองบ่เลยพี่บาสิลูกสุดท้ายเนี่ยเราเล่นอะไรบ่เลยเอาแค่ไม่เอาแค่ลูกไปลูกไปตัวยาวมาบ่เลย
ကျောင်းသားစနေတင်ဆက်ပေးထားတာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါရှင်
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que
necesitamos.
Yo creo que no hay mucho que decir de este partido, sino que
Muchas gracias a todos los espera que está bienvenida.
Luis Enrique ne Guardiola ro let aw ma gaza ga ya da ga chano twe Barcelona gaza bon go anwin kwin cha bu a nya ji a thauk go chit se ba le so bwe ma pyo ga de lo be chano ni ne ga ro a tin ne atu Xavier let aw ma yan go gaza jin ni ba bi
Barcelona ga tu go nga ne sa de chou lai da chaung tu ha 2028 khu ne a thi Barcelona a tin ma shi daw ma phit ba le ဒီမတိုင်ခင်မှာအတင်းတင်းကသူ့ကိုဝယ်ကျင်နေဆိုတော့ယူရိုတစ်ပြည်နယ်ပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစီလိုနာအသင်းဟာသူ့ကိုဝယ်လိုက်ပေမဲ့လည်းသူ့ရဲ့လာစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့မှဖြစ်ပြီးတော့သူ့ကိုအတင်းကစားသမားဖြစ်နဲ့မှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှာလည်းရှိနေပါတယ်။ဒါပေမဲ့လည်းတော်ရဆာကသူ့အနေနဲ့ဒီအတွက်စိ
တန်းအသင်းအသင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါတယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမဲ့ဘောလုံးရာသီမှာတော့ဒေါ်မတိုက်စစ်မှုအာလင်ဟာလန်ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလဘော်တော်ပြောတာကတော့
con Farran hemos hecho pues la excepción de lanzarnos a por el fichaje antes de tener el margen salarial
ကျွန်တော်နာမည်တော့မပြောချင်ပါဘူးဒီလိုပြောလို့လည်းမကောင်းဘူးလေကျွန်တော်တို့ကကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလရောက်ပြီဆိုရင်ဘာစီလိုနာတင်းရင်ဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတမ်းထွက်နေကြကျွန်တော်တို့ကတော့အသင်းကိုအားဖြည့်နိုင်မှုအဆွမ်းကုန်လုပ်သွားမှာပါအခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရှင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်။ခန္ဓာကြီးဘိုင်းမှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါလိမ့
်။ဘာစီလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ €1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက်မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါရယ်။ဘာစီလိုနာဟာမက်ဆီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရာသီအစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်စ်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့မှတ်ပေးစရာအဆင့်ခွင့်မှာ
ရောက်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ပိုင်တဲ့ဒုတိယအကြိမ်ကစားရမှာတစ်ဖက်2ဂိုးစီတည်ကျသွားပါတယ်။ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။ထိုင်းဒီပြအလက်ဇန်ဒါပိုကင်ကတော့ထိုင်းသင်းနေတဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့နဲ့ဆိုပြီးတော့ပြောလိုက်ပါတယ်
။ We don't want to only win the Suzuki Cup. That is good.
Suzuki
is good because we make a stamp in the region.
Suzuki is a prestigious tournament.
And what I can tell you is a lot of work, of course, but we have to believe.
ထိုင်းသင်းဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း6ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။အချိန်ထဲမှာပဲမလေးရှားသင်းနီးပြတန်ချန်ဟိုးဟာမလေးရှားသင်းဒီပြိုင်ပွဲမှာအုပ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေလှုပ်ထွက်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပေါ်တဖူးညရဲ့နောက်ဆုံးရသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်ခြေနေအားလုံးပြည်စုံနေတယ်လို့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံလက်ချောက်ကထောက်ကမ္ဘောဒီးယားနိုင်ငံနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Ishak Institute ကကမ္ဘာ့ထာဝရကျင်းပတဲ့ဟောပြောဆွေးနွေးပွဲတစ်ခုတွင်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Prak So Khun ကအဲ့လိုပြောခဲ့တာပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကြက်တဲဟာနေဆိုင်လာနေပြီးစီးပွားရေး၊ကျန်းမာရေးနဲ့လူသားစာနာမှုအကြက်တဲစီဦးတည်သွားနေပြီလို့ဝန်ကြီးဆိုခွန်ကသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနှင့်ရှိနေပါတယ်၊လက်နက်ကိုင်ဖွဲ့အများပြားရှိနေပါတယ်။အကြမ်းဖက်အာဏာပီဆန်ရေးစီဒီအမ်လိုရှောင်းမှုကိုလူလူကဆင်နွှဲနေကြပါတယ်။နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းထားတဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့တွေးဆနိုင်ကြလားလားပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအငင်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အတွင်းဒေါန်ဆန်းစုကြည်နဲ့တွေးဆနိုင်ကြရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရကအဲ့လိုငင်းဆိုတာပါ။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့တရင်တွေမှာဖော်ပြကြပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာရိုညာဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါခံစားနေရတဲ့လူနာတွေကိုကုသပေးနေတဲ့ဆေးရုံမီးလောင်ပျက်စီးခဲ့တာကြောင့်ဆေးရုံအစိတ်ပိုင်းတို့အကြီးအကျယ်ပျက်စီးသွားပါတယ်။ဒီတော့တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံရိုညာဒုက္ခသည်စခန်းကဒုက္ခသည်တွေဖွင့်ထားတဲ့ဈေးဆိုင်3000ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘူလူဇာနဲ့တိုက်ဖြတ်ပျက်စီးလိုက်တဲ့အကြောင်းအစိုးရကအင်္ဂါနေ့မှာအတည်ပြုပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှမ်ဆူဒူဇာက AFP သတင်းဌာနကိုအဲ့လိုအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေမှာ Omicron နဲ့ COVID-19 ကူးစက်မှုတွေရှိလာတဲ့အတွက်အတိုင်းအတာတစ်ခုအတရအတိကန့်သက်လာရတာတွေရှိနေပါတယ်။မြန်မာပြည်နေချင်းတရုတ်နိုင်ငံအလဲပိုင်းကလူဦးရေတက်တက်မှတန်းတန်းရှိတဲ့ယူကျောင်းမြို့ကလူတွေအပြင်ထွက်ခွင့်ပိတ်ပင်ကန့်သက်လိုက်ပါတယ်။အိန္ဒိယမှာလည်း COVID-19 ကူးစက်သူနောက်ထပ်9,800ကျော်တွေ့ရှိခဲ့ရပါတယ်ခင်ဗျာ။
ပေါ်တဖူးများရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုကြော်ကြော်သိန်းကတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာတွေကတော့ Nashran Kelly နဲ့ Joe Gill ဖြစ်ပါတယ်။ဒီညရဲ့အစီအစဉ်တွေကိုကျွန်မအလိမ္မာကတာဝန်ယူတင်ဆက်ပေးခဲ့တာပါ။ View American အတန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လေးအစီအစဉ်ကိုအစီအစဉ် PPJ ည10:00ကနေ 17:00 မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်ရှင်။သတင်းရှင်တွေအနေနဲ့ကျွန်မတို့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရတဲ့ခတ်သိမ်းကင်းငင်ပြီးတော့လိုရာဆန္ဒပြပါစီရှင်။
This program has come to you from the Voice of America, Washington.